ကချင်ပြည်နယ်ဘာကမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ KIA ဂျာဒီနေ့ဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကလေကြောင်းကနေ၃ချိန်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒါကြောင့်တိုက်ပွဲဖြစ်တဲ့အနီးကကျေးရွာတချို့စစ်ဘေးလူရောက်ကိုတိမ်းရှောင်နေကြရပါတယ်။နှစ်ရက်အတွင်းဘာကမြို့နယ်ထဲမှာတိုက်ပွဲ၄ချိန်တည်းမနေဖြစ်ပါတယ်။ပူတော်မြို့နယ်ဘက်မှာလည်းတရတရီနေကလေကြောင်းကနေတိုက်ခိုက်တာတွေရှိခဲ့ပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကတိုက်ပွဲတွေကိုငင်းချန်းပြောပြပါမယ်ခင်ဗျာ
။စစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့ကစပြီးကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ပြန်ဖြစ်လာနေတာမှာများသောအားဖြင့်ကချင်တိုင်းဒေသလက်နက်ကိုင် KIA ဘက်ကစစ်ကောင်စီတပ်စခန်းတွေကိုဝင်ရောက်တိုက်ခိုက်နေတာဖြစ်ပါတယ်။ဖားကန်မြို့နယ်တဲကဖားကန်နဲ့ကာမိုင်းကားလန်တချောက်မှာရှိတဲ့ခွန်ဆိုင်ရံနဲ့ဆိုင်ဖရာကြားမှာဖေဖော်ဝါရီလ3ရက်နေ့ညနေပိုင်းကတည်းကတိုက်ပွဲတွေစတင်ဖြစ်ပွားနေပြီးတော့ဒီကနေ့နေ့ကင်းပိုင်းမှာတော့စစ်ကောင်စီတပ်ဖက်ကလေကြောင်းကတိုက်ခိုက်ခဲ့ပါတယ်။နန်းရအခြေဆိုင်တပ်ကလည်းလက်နက်ကြီးနဲ့ပြစ်ခတ်နေတယ်လို့ဒေသခံတို့က VOA ကိုပြောပါတယ
်။လေနဲ့ဝဲပြစ်ပြစ်လုပ်နေ။သူတို့ပြစ်တာကျွန်တော်ဒီကနေအဝေးကနေပဲတွေ့နေရတာ။ဒီမနက်တိုက်ပွဲဖြစ်တဲ့အဲဒီဒီပေါ့ဝင်းကျင်နဲ့။မင်းညားနေဒီမင်းနေ့ဖြစ်တဲ့ကိုဖြစ်တာအဲဒီမနက်ပေါ့ဝင်းကျင်နဲ့။အဲခွန်ပိုင်နဲ့ဒီဆန်ဆာကြောင့်မနက်ပေါ့ဝင်းကျင်ပါပဲ။မနက်မော်ရှိတယ်။အဲဒီပေါ့ဝင်းကျင်ပါပဲ။လေနဲ့အခုတော့ပြစ်နေတယ်။နိုင်ရနဲ့တနေကပြစ်နေလက်နက်ကြီးတွေအလုံးနဲ့ဆိုင်ပြီးတော့ရှိနေ
။နေကင်းပိုင်း၁၂နှစ်လောက်မှာတော့ကျက်တိုက်လင်းနှစ်စီးနဲ့လာရောက်ပစ်ခတ်ခဲ့ပြီးနောက်ပိုင်းမှာရဟရင်တစ်စီးနဲ့လည်းလာရောက်ပစ်ခတ်ခဲ့တာပါကျက်တိုက်လင်းနှစ်စီးကညနေ3နာရီမှတစ်ကြိမ်ညနေ4နာရီခွဲလောက်မှတစ်ကြိမ်စုစုပေါင်း3ကြိမ်ပစ်ခတ်ခဲ့တယ်လို့ညနေပိုင်းမှာသူကထပ်ပြောပါတယ်
အခုပြည်နေအခုကဝဲနေတယ်အခုက3ကြိမ်ရောက်ပါ3ကြိမ်အခုကနှစ်စီးဆိုတော့ခုနှစ်စီးရှိကြပြီ
ဖားကံမျိုးနယ်ထဲမှာစစ်တပ်ကဝင်ဟင်ကနေတိုက်ခိုက်နေတာဒီကနေ့ဆိုရင်3ကြိမ်ထပ်မနည်းရှိပါပြီဖားကံမျိုးနယ်အတွင်းဝင်ရောက်လာတဲ့စစ်ကောင်စီတပ်တွေကို KIA ကကြားဖြတ်တိုက်ခိုက်ရင်အခုလိုတိုက်ပွဲတွေဖြစ်ပွားနေတာပါဒီလ3ရက်နေ့ညနေပိုင်းကလည်း2ကြိမ်ဖြစ်ပွားခဲ့ပြီးတော့ဒီကနေ့မှာတော့မနက်ပိုင်းနဲ့နေ့ကင်းပိုင်းမှာ2ကြိမ်ဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်နှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ခွန်ဆိုင်ရံရွာသားတွေဟာဆိုင်းဖရာရွာဘက်ကိုထွက်ပြေးခိုလုံနေရကြောင်းလည်းဒေသခံတို့ကအခုလိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်ကစစ်ဆောင်ရတယ်နော်ကျွန်တော်ကကျောင်းမှာအယောက်၄၅ရောက်တော့ရောက်မယ်ကြည့်။အဲ့ဒါအစ်အမေကလေအင်္ဂါအင်္ဂါမှာအယောက်၂၀လောက်တော့ဆန်းနေကြတယ်ပေါ့။တချို့ရောသူ့အတင်းတော်နဲ့အတင်းတော်အဲ့လိုမျိုးသွားနေကြတာ
။ညနေပိုင်းမှာလည်းတရားညီနောင်ဘက်ကတိမ်းရှောင်လာသူတွေရှိသလိုလမ်းမှာလည်းတချို့ရှိနေသေးကြောင်းလည်းပြောပါရယ်။ဒီလ3ရက်နေ့ညနေပိုင်းကလည်းပူတာုံမြို့နယ်စွန်ပီယန်ကျေးရွာဘက်မှာစီရဟန်ရင်၃စီးနဲ့လာရောက်ပစ်ခတ်ခဲ့တာကြောင့်ဒေသခံ၅ဦးထိခိုက်ခဲ့သလိုနေအိမ်အချို့လည်းပျက်စီးခဲ့ကြောင်းနဲ့ရွာသားတစ်ထောင်လောက်တိမ်းရှောင်နေရကြောင်း PNG ခေါ်ကချင်သတင်းဌာနကသတင်းထုတ်ပြန်ပါတယ်ဖေဖော်ဝါရီလ1ရက်နေ့အင်္ဂါနေ့ကလည်း KIA ကပူတာအိုမြို့နယ်ထဲကစစ်ကောင်စီတပ်စခန်း3နေရာ3ရက်နေ့မှာဖားကန့်မိုးချင်းနဲ့စွန်ပရာဘိုမြို့နယ်ကတပ်စခန်း2နေရာနဲ့ရဲစခန်းတို့ကိုတိုက်ခိုက်ခဲ့ပါတယ်ဒီတိုက်ပွဲတွေမှာ PDF အဖွဲ့တွေလည်းပူးပေါင်းပါဝင်ကြောင်း KIA ကသတင်းထုတ်ပြန်ထားပါတယ်ဒီကနေ့ဖြစ်ပွားတဲ့ဖားကန့်မြို့နယ်ထဲကတိုက်ပွဲနဲ့ပတ်သက်ပြီးမင်းမြန်နိုင်ဖို့စစ်ကောင်စီနဲ့ KIA ပြောခွင့်ရသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ